ိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ထိခိုက်ဆုံးရှုံးနေရတာတွေကိုကုစားပြုဖို့စီးပွားရေးပြန်လည်နှိုးထရေးဥပဒေတရက်ကိုအမေရိကန်အထက်လူတို့ကဗိုလ်တုံးတွေမှာအတည်ပြုလိုက်ပြီဖြစ်ပါတယ်။အဲ့ဒီဥပဒေအရအမေရိကန်ပြည်သူတဦးချင်းစီကိုငွေသားထောက်ပံ့ဒီဝေးပြည်တာပေါ်မှာဖြစ်ပြီးအမေရိကန်ဒေါ်လာတန်ဖိုး1 trillion တုံးဆက်သွားမှာပါ။အမေရိကန်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကြောင့်မြောက်ဖက်ကနေဒါနိုင်ငံတွေကအဝင်ထွက်တွေကိုလည်းမဖြစ်မနေတွာလာရတာကလွဲလို့ပြည်ပင်လိုက်ပြီဖြစ်ပါတယ်။ဗိုလ်တုံးလေးမွန်လိုက်ပိုင်းသတင်းရအမေရိကန်နိုင်ငံအတွင်းကူးစက်မှုပေါင်း9800ကျော်7000ကျော် 9800 ကျော်ရှိပြီးဗိုင်းရပ်စ်ကြောင့်142ဦးအသက်တည်ဆုံးခဲ့ပါတယ်။ကမ္ဘာတစ်ဝှမ်းမှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုပေါင်း2000ကျော်သွားသလိုတရုတ်ပြည်ပြင်ပတည်ဆုံးသူဦးရေဟာလည်း7000ကျော်သွားခဲ့ပါပြီ။အီတလီနိုင်ငံမှာဗိုလ်တုံးလေးတနေ့တည်းလူ455ဦးတည်ဆုံးခဲ့တာကြောင့်အီတလီနိုင်ငံအတွင်းဒီရောဂါကြောင့်တနေ့တည်းလူအများဆုံးအသက်ဆုံးရှုံးခဲ့တာလည်းဖြစ်ပါတယ်။ဤတွင်နိုင်ငံကတရုတ်နိုင်ငံပြည်ရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတန်းအပြင်းထန်ဆုံးခံစားနေရတာပါ။အခြားဒေသမှာတော့မလေးရှားနိုင်ငံအတွင်းရောဂါကူးစက်မှုပေါင်း990ရောက်ရှိသွားခဲ့ပြီးရောဂါစတင်ဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံမှာတော့ရောဂါကူးစက်မှုအထက်အနည်းငယ်သာတွေ့ရှိရပါတယ်။ဩစတြေးလျနိုင်ငံကလည်းတခြားနိုင်ငံတွေနည်းတူလူအများစုဝေးမှုနဲ့ရောဂါချေကျုပ်ထားရေးအစီအစဉ်တွေကိုကျင်းပခဲ့ပါတယ်။အီတလီကဥရောပကအီတလီ၊စပိန်နဲ့ပြည်ထောင်နိုင်ငံတွေကတော့ဝင်ထွက်သွားလာကြွေးနေတင်းတင်းကြပ်ကြပ်ပိတ်ပင်ထားလိုက်ပြီဖြစ်ပါတယ်။